ူရီတယောက်နဲ့တယောက်အွန်လိုင်းပေါ်မှာဆက်နွယ်ချိတ်ဆက်နေတဲ့ဆိုရှယ်မီဒီယာလူမှုကွန်ရက်တွေကိုစီးပွားဖြင့်မြန်မာနိုင်ငံမှာစပြီးတော့တုံးလာနေကြပါတယ်။ကုန်ပစ္စည်းကြော်ညာကိုလူအများစုကိုရအောင်လို့လွယ်လွယ်ကူကူဖြန့်နိုင်တာကြောင့်စီးပွားရေးလုပ်ငန်းတွေကမြန်မာအများတုံးနေတဲ့ Facebook တွေကိုကြော်ညာကြားခံတစ်ခုအဖြစ်နဲ့တုံးလာကြတာပါ။ရိုးရာလေး website တီထောင်သူကိုထွန်းထွန်းရဲ့အပြောအရဆိုရင်တစ်နှစ်နှစ်နှစ်အတွင်းမှာကိုအခုလိုအသုံးများလာကြတာဖြစ်ပါတယ်
။ကျွန်တော်အနေနဲ့ပြီးခဲ့တဲ့နှစ်နှစ်သုံးနှစ်ကျွန်တော်ဒီ web development စလုပ်ခဲ့တဲ့အချိန်မှာဒီ Facebook ကတလောက်ကြီး popular မဖြစ်ဘူး။ဒါပေမဲ့ဒီနှစ်ထဲမှာ Facebook ရဲ့ profile ဒီလူတွေတိရဲ့အနေထားတကယ်ဟိုထင်အောင်မထင်ထားဘူးပေါ့နော်။တခြားနိုင်ငံမှာလည်းအောင်မြင်သူတွေပြည်တွင်းမှာလည်းတော်တော်များများအသက်ဝင်လာတယ်။ဆိုတော့ဒီ Facebook မှာကြော်ညာတင်တာတွေမကောက်ဘူးပေါ့နော်။ကော်မတီရောင်းတယ်ဝန်ဆောင်မှုတွေထလှယ်တယ်ပြီးသွားရင်ဟိုတခြားလုပ်လို့ရတဲ့ဥစ္စာတွေအများကြီးရှိတယ်
။ website တွေကိုအဓိကသုံးတာအပြင် forum တွေ blog တွေဘက်ကနေပြီးတော့ Facebook page ကိုလူအများအားလုံးစိုက်လာကြတာနဲ့တစ်ချိန်တည်းမှာပဲစီးပွားရေးလုပ်ငန်းတွေကလည်း Facebook ကိုစီးပွားဖြစ်သုံးလာကြပါတယ
်။ Facebook ကအခမဲ့ဖြစ်တယ်ပြီးသွားရင်ကိုယ်ကွန်ပျူတာတွေကိုယ်ဝန်ဆောင်မှုတွေကိုယ်လုပ်ငန်းတွေကိုဒီဆိုရှယ်မီဒီယာနေတစ်ဆင့်လူတော်တော်များများရဲ့ဟိုအထဲဟိုအလွယ်ဆုံးနဲ့အမြန်ဆုံးရောက်အောင်မယ်လို့ယူဆလို့ဟိုကွန်ပျူတာတော်များများ Facebook စာယူမှာတုံးလာတယ်လို့ကျွန်တော်ယူဆတာပါနော
်နောက်တစ်ချက်ကကြတော့ဆော့ဆော့ကိုထွန်းထွန်းပြောသလိုပဲပေါ့လေ Facebook ပေါ်မှာဒီလိုမျိုးဖန်တီးရတယ်ဆိုတာကဟိုအခမဲ့ဖြစ်တယ်ပေါ့ငွေကုန်ကြေးကြမတက်တာတယ်ဟို website ကိုလုတ်တဲ့ခါကျတော့ website ကတော့ဟိုပတ်စံပေးရတယ်ပေါ့လေအကုန်ကြရှိတယ်ဆိုတော့အဲ့ဒီအတွက်ကြောင့်မဟုတ်လို့က Facebook မှာလူတွေတုံးတာပို့ပြီးတော့အသာနေတယ်လို့ရောမြင်ပါလားရှင
်ဝေကုန်ချင်းကြတာကလည်းတပိုင်းပေါ့နော်ပြီးတော့ security အတွက်လည်းတပိုင်းပေါ့ဒီတွင်မှာအခုဖြစ်နေတဲ့ကိစ္စတော်တော်များများဒီ security နဲ့ပတ်သက်တာဒီ Facebook မှာကြတော့ဒီ security နဲ့ပတ်သက်တဲ့ကိစ္စကိုလုံးဝကိုစိတ်ပူကြမလို့ဘယ် hacker ဘယ် attacker မှကိုယ့်ရဲ့ဒီ page ကိုလာပြီးမှတကူးတကလာဖျက်ဆီးဖို့လာပြီးမှနှောက်ယှက်ဖို့ဆိုတာမဖြစ်နိုင်ဘူးအဲ့အတွက်လုပ်ငန်းရှင်တော်တော်များများလည်း Facebook အားကိုးလာတဲ့အကြောင်းကြီးတစ်ခုထဲမှာလည်းပါပါတယ
်အရင်တော့ဆိုရင်ဒီ Facebook တွေမပေါ်လာခင်စာကြောင်းကလည်း blog တွေကိုလည်းတို့ရဲ့ဒီ main website တစ်ခုသဘောမျိုးပေါ့လေ platform တစ်ခုအနေနဲ့သုံးခဲ့ကြတယ်ဆိုအခုကတော့ Facebook ဘက်ကိုပြောင်းသွားတာပေါ့လေဆိုတော့အဲ့တော့ website ရဲ့ဒီ blog ရဲ့ Facebook ရဲ့အဲ့ဒီသုံးခုရဲ့ကွာခြားချက်နောက်တစ်ခုကဒီအားနဲ့အသာချက်ပေါ့လေအဲ့ဒါကိုဘယ်လိုမျိုးနှိုင်းယှဉ်ပြီးပြောလို့ရမလဲရှင
် website မှာကျတော့ကျွန်တော်လိုချင်တဲ့အတိုင်းဥပမာအယောင်အစလေးယောင်အစပြင်ဆက်ပုံအစပြီးဝင်ကျင်းတဲ့အပိုင်းအပိုင်းအပိုင်းလိုက်ကျွန်တော်ကဏ္ဍကြီးခွဲထားလို့ရတယ်ဥပမာကုန်ပစ္စည်းကုန်ပစ္စည်းမှာဆိုလဲကုန်ပစ္စည်းအမျိုးအစားနဲ့တည်တံ့ခွဲထားလို့ရတယ်ဝန်ဆောင်မှုမှာဆိုလဲဝန်ဆောင်မှုအမျိုးအစားလိုက်တည်တံ့ခွဲထားလို့ရတယ်Facebook မှာကြာခွဲထားလို့မရအောင်သူကတင်းတပုံအနေနဲ့တင်ဆက်တဲ့အတွက်ဥပမာကျွန်တော်ဒီမှာဝန်ဆောင်မှု10ခုရှိရဆိုရင်ကျွန်တော်ဝန်ဆောင်တင်းဆက်ပုံအနေနဲ့တင်ဆက်ပြီးမှလူတွေစီရောက်သွားမယ်ကျွန်တော်ဒီမှာတပုံတရားရှိဆိုအဲ့အပုံတရားလုံးကိုကျွန်တော် Facebook မှာ sharing လုပ်လိုက်ခြင်းအပြင်လူတွေသိရောမယ် website ကတော့အဲ့လိုပုံ limitation မရှိရောဘောနော်ကျွန်တော်တပုံကိုဘယ်ကဏ္ဍအောင်မှာထားခြင်းလဲဒီတင်းကိုဘယ်ကဏ္ဍအောင်မှာထားခြင်းလဲဆိုတော့လူတွေကဒီတင်းအဟောင်းမရှိအစ်စ်ပဲဖြစ်ဖြစ်ရှေ့မှာကွန်ပျူတာကိုလွယ်လင့်တကူအပေါ်ဒီမှာဖတ်ရှုလို့ရတာပေါ့ Facebook မှာကျတော့ you scroll လုပ်ရမယ်အောက်ကိုဆင်းဆင်းဆင်းမှသွားကြည့်ရမယ်ပြီးဝင်တော်တော်များများတော့မကြည့်ဖြစ်ဘူးနောက်တော်တော်များများ Facebook သုံးတဲ့လူတွေကပထမတစ်မျက်နှာမှာရှိရဥစ္စာကိုပဲကြည့်ဖြစ်တာများတာပေါ့နော်ဆိုရင်အဲ့ဒါကတော့ဟို Facebook ရဲ့အားနည်းချက်ပေါ့ blog အနေနဲ့တော့ဟိုအရင်တော့သုံးတာများတာပေါ့နော်အခုပြည်တွင်းမှာကျတော့ blog ကိုသုံးတဲ့အစားကျွန်တော် Facebook ကိုပဲဟိုအဓိကအသားပေးတော့သုံးတာကြတယ်ဟောဆို Facebook ရဲ့ functionality ကဒီတင်းတို့ဓာတ်ပုံတို့အပြင်တခြား function တွေလည်းအများကြီးတိုးလာတဲ့အတွက်ဒီ blog ကိုသူက automatic အစားထိုးရတာပေါ့အဓိက connection ပဲ connection ကိုတင်းတပုတ်တင်လိုက်ရင်ကိုဟို like လုပ်ထားတဲ့ user တရားဆိုတရားစီတစ်ခါလေးရောက်သွားမယ်တစ်ထောင်စီတစ်ခါလေးရောက်သွားမယ်ဆိုတော့အဲ့ကိစ္စတွေက blog ရှိထားတဲ့ဆိုင်ဒီ Facebook အများကြီးအားသာချက်တွေရှိရပါဘောနော်အားကြောင့်မို့ blog ကိုလူတွေနောက်ပိုင်းသုံးတာနင်းလာတာလည်းဒီ Facebook ရဲ့function တွေပို့လာတာလည်းအဓိကအကြောင်းရင်းတစ်ခု
ဒီအနောက်နိုင်ငံတွေမှာဆိုရင်တော့စီးပွားရေးလုပ်ငန်းကြီးတွေကသူတို့ရဲ့ဒီလုပ်ငန်းနဲ့ပတ်သက်တဲ့ website တွေဆိုတာတတ်တတ်ရှိတယ်အဲ့ဒီတစ်ဆက်တည်းမှာပဲခုနပြောတဲ့လူမှုကွန်ရက်တွေပေါ်မှာကြော်ညာသဘောမျိုးနဲ့တို့ရဲ့ဒီဟို Facebook ပေါ့လေ page ရှိတယ်ဆိုတော့ဒါမဲ့အဲ့ဒီ Facebook page တွေမှာဒီလိုသတင်းတွေဘာတွေတင်နေကြော်ညာတွေဘာတွေတင်နေဆိုရင်လည်း link လေးပေးထားပြီးတော့မှတို့ main page main website ကိုရောက်အောင်လို့တို့ချိတ်ဆက်ထားပေးတယ်ပေါ့လေဆိုတော့မြန်မာနိုင်ငံမှာအခုဒီလုပ်နေတဲ့လုပ်ငန်းတွေရောအဲ့ဒီလိုမျိုး link လောက်ထားပေးတဲ့ပုံစံမျိုးလားဒါမှမဟုတ်ရင်လုံးဝဒီ Facebook ကိုပဲ main page အနေနဲ့သုံးတာမျိုးပါလားရှင
် Facebook ကိုတည်တံ့သုံးတဲ့လုပ်ငန်းလည်းရှိတယ် Facebook ကိုတို့ပင်မ website နဲ့ချိတ်ဆက်ပြီးမှသုံးတာလည်းရှိရယ်ကျွန်တော်ဥပမာတစ်ခုပြောပြမယ် company တစ်ခုကသူ့ main website မှာလိုအပ်တဲ့သတင်းချက်လက်ပြည့်ပြည့်စုံစုံပုံတွေစာတွေအကုန်လုံးသူကြိုက်တယ်လို့ဖန်တီးလို့ရတယ် Facebook ရောရောက်သွားတဲ့အချိန်ညာရင်ဒီတိုင်းဖန်တီးလို့မရတော့သူ့သတင်းတစ်ပုဒ်ပုံတစ်ပုံအနေနဲ့ပဲသူကဖန်တီးဟိုဟာတင်ဆက်လို့ရတယ်ဆိုတော့ Facebook မှာအားသာချက်ရှိဆို Facebook ရဲ့အားနည်းချက်လည်းရှိရယ် website မှာလည်းသူ့အားသာချက်လည်းရှိနေတုံးမယ်ဘာ website နဲ့ Facebook နဲ့တွဲသုံးနေဆိုရင် company တွေအတွက်အကျိုးရှိဆုံးလို့ကျွန်တော်ကိုယ်တိုင်ယူဆတာပါเนาะဆိုတော့အခုကျွန်တော်တို့နောက်ပိုင်း client တွေအတွက် website ဆွဲလာတဲ့အချိန်ကျရင်လည်းတို့ Facebook page အောက်ကိုအကြံပေးရယ်ပြီးဝိုင်းလိုအပ်တဲ့အကူအညီတွေလည်းကျွန်တော်တို့တက်နိုင်တော့ပံ့ပိုးပေးရပါဘော
ရိုးရလေး website ကိုတည်ထောင်သူကိုထွန်းထွန်းဖြစ်ပါတယ် Facebook လိုလူမှုကွန်ရက်တွေမှာအားသာချက်တွေအားနည်းချက်တွေရှိနေပေမဲ့လည်းကုန်ကြစရိတ်မများပဲနဲ့ဒီလူပေါင်းမြောက်များစွာစီကိုချိတ်ဆက်ဖျက်ဝေနိုင်တာမို့နိုင်ငံတကာမှာလည်းဒီစီးပွားရေးလုပ်ငန်းတွေကဒီ platform ကိုအားထားလာနေကြတာတွေ့ရပါတယ်ရှင်။